စကိုင်းတိုင်းဒေသကြီးမုံရွာမြို့ခြေဆိုင်တရင်တော်တူတခန်းရတာနဲ့ပတ်သက်ပြီးတေးကြဆုံစမ်းဖော်ထုတ်အရေးယူတင်ကြောင်းစာနယ်ဇင်းသမားများကကွယ်ဆောင်ရှောင်ရေးအဖွဲ့ CPG အဖွဲ့ကပြောဆိုလိုက်တယ်လို့အစိုးရအနေနဲ့အနာဂတ်မှာတရင်တော်တွေကိုအကအကွယ်ပေးဖို့လိုတယ်လို့လည်း CPG အဖွဲ့ရဲ့အာရှဆိုင်ရာတာဝန်ခံကပြောပါတယ်အသေးစိတ်ကိုဆက်လက်ပြောပြပေးပါမယ်ဒီဇင်ဘာလ12ရက်နေ့ကအသက်ခံလိုက်ရတဲ့11 Media Group ရဲ့မုံရွာအခြေစိုက်တည်နှောင်ကိုစိုးမုံထုံအမှုနဲ့ပတ်သက်ပြီးတေးကြဆုံစမ်းဖော်ထုတ်အရေးယူတင်တယ်လို့နိုင်ငံတကာစာနယ်ဇင်းသမားများကကွယ်ဆောင်ရှောင်ရေးအဖွဲ့ CPG ကပြောဆိုလိုက်ပါတယ်ဒီကိစ္စဟာတည်နှောင်ဖြစ်နေလို့အသက်ခံရတာဖြစ်တဲ့ဆိုတာကိုမြန်မာအစိုးရအနေနဲ့ယူဆတင်ကြောင်းဒီဇင်ဘာလ13ရက်နေ့ကထုတ်ပြန်တဲ့ CPG အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်အသက်36နှစ်အရွယ်ရှိကိုစိုးမိုးထွန်းဘာကြောင့်အသက်ခံရတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူမသေးဆုံးခင်လက်တော်အတွင်းမှာတော့ဒေသအတွင်းတစ်ခိုးထုံမှုကိစ္စကိုစုံစမ်းတည်င်းယူဖို့လုပ်နေတယ်လို့11 Media Group ရဲ့မန္တလေးမြို့တာဝန်ခံကပြောကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံးနေတဲ့ကိုစိုးမိုးထွန်းရဲ့ဦးခေါင်းနဲ့မျက်နှာပေါ်မှာဒုံးနဲ့အရိုက်ခံထားရတယ်လို့ရဲတွေကပြောပါတယ်အခုလိုကိုစုံမထုံအသက်ခံရမှုနဲ့ပတ်သက်ပြီးအရန်ကိုထိလွယ်ရှလွယ်တဲ့သတင်းတွေလောက်တဲ့အခါမှာမြန်မာနိုင်ငံကသတင်းတောက်တွေအတွက်ဘလောက်ထိအန္တရာယ်ရှိတယ်လဲဆိုတဲ့ပုံမှာတော့ CPJ ရဲ့အာရှဆိုင်ရာတာဝန်ခံစတီဗင်ဘတ်လာကအခုလိုပြောပါတယ
် It's difficult to tell from this distance the level of danger
ဒီလိုကိစ္စမျိုးတွေမှာသတင်းယူတဲ့အခါဘလောက်ထိအန္တရာယ်ရှိတယ်လဲဆိုတာအဝေးမှပြောရခက်ပါတယ်သူ့ကိုဘယ်သူတတ်တယ်လူရသမားကဘာတူလဲဆိုတာကိုကျွန်တော်တို့မေးဖို့လိုပါတယ်။ဒါပေမဲ့အတိုင်းအတာတစ်ခုထိတော့သူလုံနေတဲ့အလုပ်နဲ့ပတ်သက်နေပါတယ်။အကြမ်းလိုက်စားမှုတွေ၊ရာဇဝတ်မှုကျူးလွန်ရာရောက်တဲ့အပြုမှုတွေ၊အထူးသဖြင့်အရန်ချမ်းသာတဲ့လူတွေ၊အကြမ်းဖက်တတ်တဲ့ရာဇဝင်ရှိသူတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုစုံစမ်းဖော်ထုတ်တင်ယူတဲ့အခါတင်းတောက်တွေအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်အထူးသတိထားဖို့လိုပါတယ်။
ကိုစိုးမိုးထွန်းဟာ2015ခုနှစ်ဇန်နဝါရီလတရနေ့ကစပြီး11 Media Group ရဲ့မုံရွာအခြေစိုက်သတင်းတောက်အဖြစ်နဲ့စတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။11 Media Group ရဲ့ထုတ်ပြန်ချက်အရသူတို့ရဲ့မုံရွာအခြေစိုက်သတင်းတောက်ကိုစိုးမိုးထွန်းတည်ဆုံနေတဲ့အလောင်းကိုစကိုင်းတိုင်းမုံရွာမြို့အောင်ချမ်းသာရကွက်ပြည်တော်စုလမ်းမကြီးအနီးတနင်္လာနေ့ညတကောင်ရဲ့အချိန်မှာတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကိုစိုးမိုးထွန်းတည်ဆုံရမှုနဲ့ပတ်သက်ပြီးလိုအပ်တဲ့လှုပ်ဆောင်မှုတွေကို11 Media Group ကဆောင်ရွက်နေတယ်လို့သက်ဆိုင်ရာရဲစခန်းအနေနဲ့ကလည်းအမှုမှန်အမြန်ဆုံးပေါ်အောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တိုက်တွန်းကြောင်းအင်ကာနေ့ကထုတ်ပြန်တဲ့အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရဲတွေကတော့ဒီအမှုကိုလူတက်မှုရာဇသက်ကြီးပုံမှန်300နှစ်နဲ့အမှုဖွင့်ထားတယ်လို့ဆိုပါတယ်။တရင်းတော့ကိုစုံမထွန်းအခုလိုအသက်ခံရတဲ့ပေါ် CPG အဖွဲ့အနေနဲ့ရှုံချတယ်လို့ဒီအမှုနဲ့ပတ်သက်ပြီးတော့လည်းအမြန်ဆုံးဖော်ထုတ်အရေးယူနိုင်အောင်မြန်မာအစိုးရကိုတောင်းဆိုကြောင်းလဲစတီဗင်ဘတ်လာကအခုလိုပြောပါတယ်။
The proper response is for them to investigate very thoroughly.
တကယ်ချင်းချင်းမြင့်မြင့်လို့ရမှာကတော့စောစောစုံစမ်းစစ်ဆေးဖော်ထုတ်ဖို့လိုပါတယ်။အဲ့ဒီလိုဖော်ထုတ်စုံစမ်းတဲ့အခါမှာသူ့ပေါ်မကျေနပ်ကြတဲ့လူတွေကိုလည်းစုံစမ်းဖို့လိုပါတယ်။တခါတည်းကစုံစမ်းစစ်ဆေးမှုတွေမှာကြေဝန်းလေရှိတဲ့ပြဿနာတွေကတော့ဒီတန်တရအစိုးရရဲ့အကျိုးစီးပွားနဲ့ဆက်ဆံနေတဲ့ကိစ္စမျိုးတွေမှာရဲတွေအတွက်မှန်မှန်ကန်ကန်စုံစမ်းစစ်ဆေးအရေးယူဖို့ခက်တတ်ပါတယ်။ဒါကြောင့်မို့ဒေသန္တရအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုမှာဝင်ရောက်ဆက်ဖက်လို့မရအောင်ကျွန်တော်တို့ကဘူအစိုးရကိုဒီလိုကိစ္စမျိုးတွေမှာပါဝင်ပတ်သက်စီခြင်းပါလေ
ဒီကိစ္စနဲ့ပတ်သက်ပြီးဘသူမှတာဝန်ရှိတယ်လဲဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက်အစိုးရအနေနဲ့ထဲထဲဝင်ဝင်လှုပ်ဆောင်တင်တယ်လို့အနာဂတ်မှာသတင်းတောက်တွေကိုအကာအကွယ်ပေးသွားဖို့ကအကောင်းဆုံးနည်းလမ်းတစ်ရဖြစ်တယ်လို့လည်း CPJ ရဲ့အာရှဆိုင်ရာတာဝန်ခံစတီဗင်ဘတ်လာကပြောပါတယ်1996ခုနှစ်ကစပြီးမြန်မာနိုင်ငံမှာတည်နှောက်၄ယောက်ထက်မကအသက်ခံရပြီးသူတို့ကိုတတ်တဲ့လူတွေကလည်းအခုဒီအရေးယူမခံရပဲလွတ်မြောက်နေတယ်လို့ CPJ ကလစ်လာတွေ့ရှိထားပါတယ်။ကိုစုံမထွန်းတည်ဆုံမှုနဲ့ပတ်သက်ပြီးအရက်သားတွေရဲ့လုံခြုံရေးနဲ့အမှုမှန်ကိုအမြန်ဆုံးဖော်ထုတ်နိုင်အောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်ပေးဖို့မြန်မာ Journalist ကွန်ရက် MJN ကလည်းတောင်းဆိုလိုက်ပါတယ်။ကိုစုံမထွန်းမှာဇနီးနဲ့အသက်၈နှစ်အရွယ်သားလေးတစ်ယောက်ကြံရည်ခဲ့ပါတယ်ရှင်။